ဒီနေ့နိုင်ငံမှာမြန်မာတင်ပေါ်သားတူကိုဗစ်-19ကူးစက်ခံထားရကြောင်းကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့အတည်ပြုချက်ကိုကိုးကားပြီးဗီယက်နမ်သတင်းတပုတ်ကဖော်ပြပါတယ်။အသက်40အရွယ်မြန်မာတင်ပေါ်သားကလိုက်ဘေးရီးယားမှာပုံတင်တင်ပေါ်ဤပါနီမာမှာအလုပ်လုပ်သူဖြစ်ပြီးဂျပန်ကနေဇွန်လ6ရက်နေ့မှာထွက်ခွာလာပြီးတဲ့နောက်ဗီယက်နမ်နိုင်ငံ ဟောင်ကိုင်းစစ်ကံကိုဇွန်လ26ရက်နေ့မှာစက္ကလာရာဖြစ်ပါတယ်။တင်မောဆက်ရောက်ခြင်းကစလို့တင်မောပေါ်မှာပဲတီးတန့်နေထိုင်စီခဲ့ပြီးတဲ့နောက်ဇူလိုင်လ9ရက်နေ့မှာတင်မောဘော်ကစင်းဗန်လောင်းဟိုတယ်မှာတီးတန့်ခွဲနေထိုင်စီခဲ့တာဖြစ်ပါတယ်။အဲဒီနောက်နှစ်ရက်အကြာပထမဆုံးအချိန်စမ်းသပ်မှုမှာတော့ကိုဗစ်-19မရှိတာတွေ့ပေမဲ့တောက်ကြနေမှာဒုတိယတစ်ချိန်စမ်းသပ်တာမှာ ကိုဗစ်-19ခံထားတာတွေ့ရတယ်ဆိုလဲသတင်းကဖော်ပြပါတယ်။သူကတော့ဗီယက်နမ်မှာကိုဗစ်-19ခံလူနာအမှတ်383ဖြစ်သွားပြီးဆေးကုသဖို့ဟနွိုင်းမြို့တော်ကအမျိုးသားဆေးရုံကိုပို့ဆောင်ထားပြီးလည်းဖြစ်ပါတယ်။